နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီး2013ခုနှစ်ကထုတ်ပြန်ခဲ့တဲ့လဘရောင်းတောင်အစီရင်ခံစာကိုဥပိုင်ကုမ္ပဏီနဲ့ဝမ်ပေါင်ကုမ္ပဏီတို့ကမလိုက်နာကြောင်းတိုင်ကြားစာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတဆင့်အတိုင်ပင်ခံထံစာပေးပို့ခဲ့ပါတယ်။ဒီကနေ့မိုးလဲပိုင်းမှာနေပြည်တော်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ရဲ့နေအိမ်နဲ့တရုတ်ယာယီဆက်ဆံရေးရုံးတို့ကိုတွားရောက်ခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တာစီမှုကြောင့်တွေးခွင့်မရခဲ့ပဲနိုင်ငံတော်ရဲ့အတိုင်ပင်ခံကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတဆင့်စာပေးခဲ့တာဖြစ်ပါတယ်။ဆယ်ရွေးရကဒေါ်ယီဝင်းကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ထံတိုင်ကြားစာပေးပို့ရတဲ့အကြောင်းကိုအခုလိုပြောပါရစေ
။အစီရင်ခံစာအမေစုကိုတိုင်ထောက်ထားတဲ့2013နောက်ကသူကိုတိုင်ထောက်ထားတဲ့အစီရင်ခံစာကြီးကိုမှဥပိုင်နဲ့ဝါမန်ကုမ္ပဏီကတခုမှလိုက်နာမှုစောင်ရွက်မှုမရှိတော့မို့ဒီအစီရင်ခံစာနဲ့အတိုင်းတသွေးမသိလိုက်ပြီးကြည့်ပြီးဆက်ဆဲပြီးတော့ကိုပြည်လောက်ဖြည့်ရှင်းပေးပါလို့လာပြီးတောင်းဆိုတာပါတော့။
တုံရွာကဒေါ်တန်းမြင့်ကသူတို့အနေနဲ့အခုလိုလာရောက်တာဟာအတိုင်ပင်ခံပုဂ္ဂိုလ်ကိုဆန္ဒပြဖို့မဟုတ်ဘူးလို့ဆိုပါတယ်
။အတိုင်ပင်ခံနဲ့တွေ့ဖို့ပဲလေဒီပြည်သူတွေရဲ့ဒုက္ခအခက်အခဲတွေ့နေတာဟိုကိုပေးတဲ့စာလည်းမရောက်လို့လားဟိုဒေါ်စုကမတိလို့လားပေါ့တိညာတိဖို့ရအတွက်ဒီဟာလေးလာပြီးတော့အကြောင်းကြားတာပါဒီတို့ဘာဆန္ဒပြဖို့ရလဲလာတာမဟုတ်ပါဘူး။တူလည်းမတူပါဝင်ပါဘူးကြောက်လည်းကြောက်ပါတယ်
။ဒီကနေ့လာရောက်ကြသူတွေထဲမှာလဘရောင်းတောင်ကာကွယ်စောင့်ရှောက်ရေးကော်မတီကဒေါ်နှုံအောင်လာတို့အပါအဝင်ဒေသခံ12ဦးပါဝင်ပါတယ်။တရုတ်ယာယီဆက်ဆံရေးရုံးကတော့လဘရောင်းတောင်ကော်မတီရဲ့စာကိုလက်မခံတဲ့အတွက်ဆန္ဒပြသွားမယ်လို့ဒေါ်နှုံအောင်လာကအခုလိုပြောပါရတယ်
။ဒီမှာလဲဒီမှာကျွန်တော်တို့ဆော်ကားလာလေဒီဘက်လာပြရမှာ။ဒါပေမဲ့တော့ကျွန်တော်အချိန်ပြန်ယူရမှာပေါ့နော်။အချင်းတော့ကျွန်တော်တို့ဒါစီစဉ်ရမှာချစ်ချင်းမရသေးကျွန်တော်လည်းရှိသေးတော့လေ။နောက်မှကျွန်တော်လာမှာ။ဒါကကျွန်မနိုင်ငံနဲ့ဆော်ကားလာတယ်။ဗမာပြည်မှာတိုင်ဝမ်လာဖွင့်တယ်လို့ဗမာနိုင်ငံသားတွေလာပြီးတော့ပေးတဲ့ message တွေကိုသူတို့မယူရအတွက်ဒါသူတို့မှန်တယ်လားဆော်ကားလာတယ်။ကျွန်တော်တို့ဆန္ဒပြမယ်ဒါပေမဲ့ကျွန်မချက်ချင်းမလုပ်အားသေးလို့ပါ
ပြီးခဲ့တဲ့အစိုးရလက်ထက်ကတဘာဝပတ်ဝန်းကျင်ထိခိုက်တာနဲ့ဒေသခံတွေရဲ့လူမှုဘဝနစ်နာတာတွေကြောင့်စီမံကိန်းရပ်ဆိုင်းပေးဖို့တနိုင်ငံလုံးမှာဆန္ဒပြမှုတွေရှိခဲ့ပါတယ်အဲ့ဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့လဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကတဘာဝပတ်ဝန်းကျင်ထိခိုက်တာလူမှုဘဝနစ်နာတာတွေကိုစုံစမ်းစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ